မလေးရှားနိုင်ငံမှာရှေ့လာတဲ့ကျင်းပဖို့မျှော်လင့်ထားကြတဲ့အထွေထွေရွေးကောက်ပွဲအတွက်လမ်းဖွင့်ပေးလိုက်တဲ့အနေနဲ့မလေးရှားဝန်ကြီးချုပ်နာချက်ရာဇက်ကလွှတ်တော်ကိုဖျက်သိမ်းလိုက်ကြောင်းဒီကနေ့မှပဲကြေညာလိုက်ပါတယ်။အချင်းပြတ်ချဆမှုအရှုပ်တော်ပုံအနေနဲ့ဝေဖန်ခံရပေမဲ့ရွေးကောက်ပွဲမှာတော့ဝန်ကြီးချုပ်နာချက်ပြန်လည်အနိုင်ရလိမ့်မယ်လို့လည်းခန့်မှန်းထားကြတာပါ။ပြီးခဲ့တဲ့ရွေးကောက်ပွဲနှစ်ကြိမ်စလုံးမှာနှစ်ပေါင်းများစွာအုပ်ချုပ်လာခဲ့တဲ့အာဏာရအမျိုးသားတပ်ဦးပါတီပေါ်ထောက်ခံမှုတွေချဆင်းခဲ့တဲ့အတွက်တိုးတက်အောင်ကြိုးပမ်းမှုဖိအားပေးခံရတာကြောင့်ဒီကြိမ်ရွေးကောက်ပွဲဟာဝန်ကြီးချုပ်နာချက်ရတီရဲ့အတွက်စက်တက်မှုတစ်ခုလည်းဖြစ်လာနိုင်ပါတယ်။ဝန်ကြီးချုပ်နာချက်ကိုအထက်ကစင်ခေါ်နေတာကတော့အာရှတိုင်းမှာအုပ်ချုပ်မှုတက်တန်းအကြဆုံးဖြစ်မလေးရှားနိုင်ငံကို22နှစ်ကြာအုပ်ချုပ်ခဲ့ပြီး2003ခုနှစ်မှာအနားယူသွားတဲ့ဝန်ကြီးချုပ်ဟောင်းမာတီးယားမိုဟာမက်ဦးဆောင်တဲ့အတိုက်ခံညွန်ပေါင်းအဖွဲ့ပါမာတီးယားရဲ့ပါတီကတော့မပုံတင်မှုအထောက်ထားတွေမလုံလောက်လို့ဆိုပြီးမနေ့တုန်းကပဲပါတီဖြစ်ကနေယာယီဖြစ်သိမ်းခံခဲ့ရပါတယ်။မာတီးယားကတော့ဝန်ကြီးချုပ်နာချက်ဟာအာဏာရှင်ဆန်ဆန်တိုက်ခံတွေကို6လနဲ့နီးရီနဲ့ရွေးကောက်ပွဲကိုမတမာတဲ့နီးနဲ့အနံ့ရအောင်ကြိုးပမ်းနဲ့လုပ်ရဖြစ်နေလဲဝေဖန်ခဲ့တာပါ။ဝန်ကြီးချုပ်နာချက်ရဲ့ဒီကနေ့ရုပ်မြင့်တန်ကြားကနေပြောကြားထားခဲ့တဲ့မင်းကွန်းနဲ့မှာတော့လွတ်တော်ကိုဖျက်သိမ်းမှုအတွက်မလေးရှားပြည်ရဲ့ခွင့်ပြုချက်ကိုစနေနေ့မှာကလေးကရရှိထားခဲ့ပြီးဖြစ်ကြောင်းလဲပြောဆိုခဲ့ပါတယ်။25မိနစ်ကြာတိုက်ပွဲကိုပြောကြားခဲ့တဲ့မင်းကွန်းနဲ့မှာတော့မလေးရှားနိုင်ငံရဲ့အနာဂတ်ကောင်းမှုသူဦးဆောင်တဲ့ညွန်မောင်းဆိုးရွားပေါ်ထောက်ခံမှုပေးကြဖို့လဲဝန်ကြီးချုပ်ကတိုက်တွန်းထားခဲ့တာပါ။ရွေးကောက်ပွဲကျင်းပမဲ့နေ့ရက်နဲ့မဲဆွယ်စည်းရုံးဝင်ပြုမဲ့အချိန်သတ်မှတ်ပေးဖို့အပါအဝင်ရွေးကောက်ပွဲအစီအစဉ်အသေးစိတ်တွေနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်ကတရင်တစ်ပတ်အတွင်းမှာပဲပြည့်စုံဆွေးနွေးစီစဉ်လိုက်မယ်လို့လည်းမျှော်လင့်ထားကြပါတယ်။